မြန်မာနိုင်ငံကိုလာရောက်တဲ့ဒီအမေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့မှမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့သူ့ရဲ့နေခြံဝန်းထဲမှာတွေ့ဆုံခဲ့ပါတယ်။အဲ့မှာဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့ပြည်ဝင်ပြောင်းလဲဖြစ်စဉ်တွေကိုအမေရိကန်သမ္မတတအူးအနေနဲ့အသိအမှတ်ပြုလက်ခံပါကြောင်းနဲ့မြန်မာနိုင်ငံရဲ့အနာဂတ်အခုထက်ပိုပြီးတော့ပွင့်လင်းလာဖို့ရှိပြီးတော့အမေရိကန်ဘက်ကလည်းမြန်မာပြည်သူတွေအတွက်ထိရောက်တဲ့အကူအညီပေးသွားမယ်ဆိုပြီးတော့သမ္မတအိုဘားမားကပြောသွားပါတယ်။ပြည်သူ့လွှတ်တော်ကူစရဲတူးလည်းဖြစ်ပြီးတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်ကလည်းအမေရိကန်သမ္မတဘရက်အိုဘားမားရဲ့တမိုင်းဝင်မြန်မာနိုင်ငံခီးစဉ်ကိုဝမ်းမြောက်ဝမ်းသာကြိုဆိုကြောင်းနဲ့ဆက်သွားမယ်ဒီမိုကရေစီပြည်ပြင်ပြောင်းလဲလမ်းကြောင်းကိုအမေရိကန်အစိုးရရဲ့ပံ့ပိုးမှုတွေနဲ့သွားနိုင်မယ်လို့သူအနေနဲ့ယုံကြည်ကြောင်းပြောသွားပါတယ်။ဒါနဲ့ပတ်သက်လို့အပြစ်ဆုံးကိုတော့ဒီသမ္မတအိုဘားမားနဲ့ဒေါ်ဆန်းစုကြည်တို့ဒီတွေ့ဆုံပွဲမှာသွားပြီးတော့သတင်းယူခဲ့တဲ့ကျွန်တော် VOA ရန်ကုန်သတင်းတောက်ကိုအောင်ရဲမောင်မောင်ကပြပြပေးမှာဖြစ်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။စစ်မှန်တဲ့ဒီမိုကရေစီကိုတည်ဆောက်ဖို့ကြိုးစားနေတဲ့နိုင်ငံတိုင်းမှာအစိုးရရဲ့မန်တိုင်အသီးသီးဟာတစ်ခုနဲ့တစ်ခုကြားအပြန်အလှန်ထိန်းကြီးဖို့လိုအပ်ပြီးဥပဒေစိုးမိုးရေးဟာလည်းအရေးကြီးကြောင်းဒီမိုကရေစီပေါ်ဆောင်ရေးဖြစ်စဉ်တွေဟာခိုင်မာဖို့လိုအပ်တယ်လို့လည်းသမ္မတအိုဘားမားကဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြောကြားလိုက်တာပါ
Real democracy involves having different branches of government check and balance each other and I applaud your efforts in that regard particularly as the head of the committee of the rule of law.
ဒီမိုကရေစီအစိုးရတွေနဲ့မန်တိုင်အသီးသီးဟာတစ်ခုနဲ့တစ်ခုကြားအပြန်အလှန်ထိန်းကြီးရပါတယ်။ဒါအပြင်ဥပဒေစိုးမိုးရေးရှိဖို့လည်းလိုအပ်ပါတယ်။နိုင်ငံနဲ့နိုင်ငံမှာအရေးကြီးဆုံးကဥပဒေစိုးမိုးရေးရှိဖို့ပါ။ဒါမှလည်းအခုဖော်ဆောင်နေတဲ့ဒီမိုကရေစီတူတက်ရေးဖြစ်စဉ်တွေဟာနောက်ပြန်မဆုတ်ပဲအစဉ်သဖြင့်ရေရှည်တည်တံ့ခိုင်မြဲသွားမှာဖြစ်ပါတယ်လို့အမေရိကန်သမ္မတဘာရက်အိုဘားမားကပြောကြားသွားတာဖြစ်ပါတယ်။အမေရိကန်သမ္မတအိုဘားမားဟာဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်အတွင်းမှာပဲအမျိုးသမီးတူဦးအနေနဲ့ဒီမိုကရေစီတံမိုးမြင့်တက်အောင်စွမ်းဆောင်ပေးရုံသာမကလူ့ခွင့်ရေးကိစ္စတွေကိုပါဆွမ်းဆန်းတမန်ဆောင်ရွက်ခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ကိုသူကိုယ်တိုင်အသိအမှတ်ပြုပြီးဒေါ်အောင်ဆန်းစုကြည်ဆောင်ရွက်ခဲ့သမျှတွေဟာကမ္ဘာပြည်သူတွေကိုသာမကသူ့ကိုယ်ပါလွှမ်းမိုးမှုပြုခဲ့တယ်လို့သမ္မတအိုဘားမားကပြောပါတယ်။အမေရိကန်သမ္မတဘာရက်အိုဘားမားဟာဒီကနေ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာပဲမြန်မာအစိုးရအနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုလွှတ်ပေးခဲ့တာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးခဲ့တာမီဒီယာကိစ္စတွေမှာဖြေလျှော့မှုပေးခဲ့တာတွေအလို့သမားအခွင့်အရေးတွေဆောင်ရွက်ပေးခဲ့တာတွေကလေးစသားအသွင်ပြမှုရှော့ချပေးခဲ့တာတွေကိုအတိအမှတ်ပြုပြီးရှေ့ဆက်သွားရမယ့်ဒီမိုကရေစီလမ်းကြောင်းအတွက်လည်းမြန်မာနိုင်ငံကိုအမေရိကန်ကအကူအညီပေးတာတွေကိုမြင့်တင်သွားမယ်လို့သမ္မတအိုဘားမားကပြောပါတယ
် Release and election to parliament the release of political prisoners the lifting of restrictions on the press and new laws to expand labor rights and
ဒေါ်ဆန်းစုကြည်လွတ်မြောက်လာတာလွတ်တော်ရဲရောက်လာတာမီဒီယာလွတ်လပ်ခွင့်တွေအတွက်လမ်းဖွင့်ပေးခဲ့တာနိုင်ငံရေးကျင်းသားတွေလွတ်ပေးခဲ့တာလူ့သမားအခွင့်အရေးကိစ္စကလေးစတာကိစ္စတွေမှာလှုပ်ဆောင်တာတွေကိုအတိအမှတ်ပြုပါတယ်အဲ့ဒီအတွက်လည်းအမေရိကန်အစိုးရကပိတ်ဆို့မှုတွေကိုရှော့ချပေးခဲ့တာလည်းဖြစ်ပါတယ်လို့သမ္မတအိုဘားမားကပြောကြားခဲ့တာဖြစ်ပါတယ်သမ္မတနဲ့ဒေါ်အောင်ဆန်းစုကြည်တို့တွေ့ဆုံမှုမှာဒေါ်အောင်ဆန်းစုကြည်ကအမေရိကန်အစိုးရရဲ့ပံ့ပိုးမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီတိုးတက်ရေးလမ်းကြောင်းတွေဟာပိုပြီးယုံကြည်မှုမြင့်တက်လာတယ်လို့လည်းသူမကပြောပါတယ်လက်ရှိအပြောင်းအလဲရဲ့အောင်မြင်မှုကိုတုံ့တက်ရမှာလဲသတိထားဖို့လိုအပ်တဲ့အကြောင်းဒေါ်အောင်ဆန်းစုကြည်ကပြောကြားသွားပါသေးတယ
် It's when we think that success is in sight then we have to be very careful that we are not lured by a mirage of success and that we are working towards genuine success for our people and for the friendship between the two countries I believe that
အောင်မြင်မှုလမ်းစာကိုမြင်တွေ့ရပြီလို့ယူဆတဲ့အချိန်မှာသိကိုသတိထားဖို့လိုပါတယ်တန်လျက်ကိုရည်ထင်းတယ်လို့ပဲအောင်မြင်မှုကိုအမြင်မမှားဖို့အရေးကြီးပါတယ်ကျမတို့နိုင်ငံသားတွေအတွက်စစ်မှန်တဲ့အောင်မြင်မှုရရှိစေရေးကိုဆောင်ရွက်နေတယ်ဆိုတာတည်ချောင်အောင်ပြုလုပ်ဖို့လိုအပ်ပါတယ
်အမေရိကန်သမ္မတဟာဒေါ်အောင်ဆန်းစုကြည်နဲ့သူမရဲ့နေအိမ်မှာမိနစ်30ကြာတွေ့ဆုံခဲ့ပြီးအမေရိကန်သမ္မတပထမ၄နှစ်သက်တမ်းမှာနိုင်ငံခြားရေးဝန်ကြီးဖြစ်ဆောင်ရွက်ခဲ့တဲ့ Hillary Clinton ရဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဆောင်ရွက်ခဲ့တဲ့လုပ်ငန်းစဉ်တွေကိုလည်းအတိအမှတ်ပြုကြောင်းပြောကြားသွားခဲ့ပါသေးတယ်အမေရိကန်သမ္မတဘာရက်အိုဘားမားဟာနေ့လယ်တနာရီခွဲမှာဒေါ်အောင်ဆန်းစုကြည်နေအိမ်ကနေပြန်လည်ထွက်ခွာခဲ့ပြီးရန်ကုန်တက္ကသိုလ်ဘဝနင်းသပင်ခန်းမထဲမှာမြန်မာပြည်သူလူထုကိုမိနစ်30ကြာမိန့်ခွန်းပြောကြားခဲ့ပါသေးတယ်ခင်ဗျာ